ခြားကိုခီးသွားတဲ့အခါအင်တာနက်ဆက်သွယ်မှုရှိနေရင်စိတ်ကိုခီးရောက်တယ်ဆိုတာခုခေတ်မှာအထူးထွေပြောပြနေစရာမလိုတော့ပါဘူး။ရောက်နေတဲ့နေရာနာမှာဘလို့စိတ်ဝင်စားစရာတွေရှိတယ်လဲသိအောင်လုပ်တာ။ကိုသွားတဲ့နေရာအတွက် Google Map မြေပုံကြည့်တာ။လေယာဉ်ခီးအတွက် Online Check-in လုပ်တာစသဖြင့်အင်တာနက်သုံးပြီး Online ပေါ်မှာလုပ်လို့ရတာတွေအများကြီးပါ။ဒါပေမဲ့တခြားနိုင်ငံရောက်နေတဲ့မျိုးမှာအင်တာနက်ကိုအကန့်အသတ်မရှိသုံးနိုင်ဖို့ဆိုရင် Roaming အဖိုးအခါတွေကနည်းလာတာတော့မဟုတ်ပါဘူး။အဲဒါကြောင့်ဟောင်ကောင်အခြေစိုက် Tink Labs ဆိုတဲ့ဟိုတယ်ကဟိုတယ်တွေမှာလာတဲ့တဲ့ဧည့်သည်တွေအတွက်အသုံးဝင်မဲ့ Handy ဆိုတဲ့ Smartphone ကိုထွင်ခဲ့ပါတယ်။ဧည့်သည်တွေအနေနဲ့အကန့်အသတ်မရှိ Internet သုံးနိုင်တယ်လို့ပြည်ရင်းပြည်ပကိုဖုန်းခေါ်လို့ရတဲ့ Handy ဖုန်းတွေကိုအခု2018ခုနှစ်မကုန်ခင်ကမ္ဘာတစ်ဝန်းကဟိုတယ်အခန်းပေါင်းတစ်သန်းမှာတက်ဆင်အသုံးပြုနိုင်ဖို့ရည်ရွယ်ထားတယ်လို့ Tink Labs ကုမ္ပဏီကပြောပါတယ
်။ The device here is sittingin the hotel room when the guest checks in. So the guest checks in, walks in the hotel room, finds the device there.
ဟိုတယ်ကနေကိုဧည့်သည်ဝင်လိုက်တာနဲ့ smartphone ကအခန်းထဲမှာအသင်းရှိနေမှာပါ။ဒီဖုန်းနဲ့အကန့်အသတ်ရှိဖုန်းခေါ်လို့ရမယ်။ internet သုံးလို့ရမယ်။မြို့ထဲလျှောက်သွားတဲ့အခါယူသွားနိုင်မယ်။မြို့နဲ့ပတ်သက်တဲ့ airline ညို့အပြင်တခြားသုံးဝင်တဲ့အချက်လက်တွေအားလုံးကိုဒီပေါ်မှာကြည့်နိုင်ရှာနိုင်မှာပါ
။ဒါကတော့ Tink Labs ကုမ္ပဏီကတာဝန်ရှိသူတစ်ယောက်ဖြစ်တဲ့ Phil Yuan ဖြစ်ပါတယ်။တကယ်တော့ Tink Labs ကဟိုတယ်မှာသုံးဖို့ handy phone တွေကိုစလုပ်ခဲ့တာ2012ခုနှစ်ထဲကဖြစ်ပါတယ်။အခုဆိုရင်စင်ကာပူ၊ဟောင်ကောင်အပါအဝင်ကမ္ဘာမြို့ကြီးပေါင်း20ကဟိုတယ်မှာသူတို့ရဲ့ဟိုတယ်ဝန်ဆောင်မှုတစ်ခုအဖြစ်နဲ့ handy phone တွေကိုထည့်သွင်းသုံးနေကြပါပြီ။လန်ဒန်မြို့မှာရှိတဲ့ဟိုတယ်စုစုပေါင်းတွေက25ရာခိုင်နှုန်းလောက်က handy phone တွေသုံးနေပြီလို့ Tink Labs ကပြောပါတယ်။အဲ့ဒီထဲမှာကျဲ3ပွင့်ကနေကျဲ5ပွင့်ဟိုတယ်ကြီးတွေအထိပါပါတယ်။2018ခုနှစ်မကုန်ခင်ဟိုတယ်ဂမ်းပေါင်းတစ်သန်းမှာ Handy Lab ဖုန်းတွေတက်စင်နိုင်ဖို့မျှော်လင့်ထားတဲ့အထက်မှာ၅ဒိန်ကဥရောပဟိုတယ်တွေမှာဖြစ်ပါတယ်။ Handy ဖုန်းတွေ၃ခွင့်ဟိုတယ်တွေက Tink Labs ကိုဘယ်လောက်ပေးရတယ်လဲဆိုတာထုတ်ဖော်မပြောပေမဲ့ပေးကြတာကတော့ Handy ဖုန်းရှိတဲ့ဟိုတယ်မှာတဲခိုသူတွေအနေနဲ့ကကိုတဲတဲ့ဟိုတယ်ကဝန်ဆောင်မှုတစ်စိတ်တစ်ပိုင်းအဖြစ်နဲ့အခမဲ့သုံးနိုင်မှာဖြစ်ပါတယ်။နိုင်ငံရခြားကဧည့်သည်တွေအတွက်ဖုန်းကအင်တာနက်သုံးကားတွေပူပန်နေစရာမလိုပဲသုံးနိုင်ကြမှာဖြစ်တယ်လို့ဟိုတယ်အတွက်လည်းအကျိုးတော့မနေလာပါဘူး။သူထက်ကပေးနိုင်တဲ့ဝန်ဆောင်မှုကိုပြန်ဆိုင်နေကြရတဲ့အချိန်မှာတခြားပြိုင်ဘက်ဟိုတယ်တွေထက် handy phone တွေကြောင့်တပန်းတာနိုင်ပါလေ။ဒါအပြင် handy phone ကတစ်ဆင့်ဧည့်သည်တွေနဲ့ဟိုတယ်ကြားမှာပို့ပြီးလွယ်လွယ်ကူကူချိတ်ဆက်ဆက်သွယ်နိုင်ပါလေ။ဟိုတယ်မှာဘလို့ဝန်ဆောင်မှုတွေရှိသလဲအထူးလျှော့စေးဝန်ဆောင်မှုတွေပေးနေတယ်လဲဆိုတာကို handy phone ကနေတဆင့်ဧည့်သည်တွေသိအောင်လုပ်နိုင်ပါတယ်။ handy phone တွေကြောင့် hotel တွေအနေနဲ့ဝန်ဆောင်မှုကရတဲ့ပြန်မြဝင်ငွေ20ရာခိုင်နှုန်းထက်မနည်းတိုးလာတယ်လို့ Tink Labs ကဆိုထားပါတယ်။တကယ်တော့ Tink Labs ကုမ္ပဏီကိုတည်ထောင်ခဲ့တဲ့ Terrace Squad ကခုမှ24နှစ်ပဲရှိပါသေးတယ်။ဖုန်းနဲ့ SIM card တွေကိုဟောင်ကောင်လေဆိပ်မှာနှားတဲ့လုပ်ငန်းနဲ့စားခဲ့ပေမဲ့စိတ်အလုံးမဖြစ်ဘူးဆိုတာသဘောပေါက်တဲ့အတွက်ဟိုတယ်ကမ်းတွေအထိသူ့ရဲ့ဖုန်းတွေကိုအရောက်ပို့မယ်ဆိုပြီး handy phone တွေကိုစလုပ်ခဲ့တာပါ။သူကိုယ်တိုင်နိုင်ငံခြားသွားတဲ့အခါရှောင်းနေတဲ့နိုင်ငံမှာအခမဲ့ wifi internet ဆက်သွယ်မှုဘယ်မှာရှိတယ်လဲဆိုတာလိုက်ရှာခဲ့ရတာကြောင့်သူ့လိုခီးသွားတဲ့အနေနဲ့ဘလောက်ကျနေပြီဆိုတာပူပင်စရာမလိုပဲ wifi internet အခမဲ့သုံးနိုင်မဲ့ဖုန်းမျိုးလုပ်ဖို့အကြံရခဲ့တာလို့ဆိုပါတယ
်။ The idea behind the device is to have the traveler always travel like a local. I do not have to worry aboutcalls or roaming or anything like that.
ဒီလိုနေနေမျိုးကံတွေလို့သွားလာနိုင်ရမယ်ဆိုရရွေးချက်နဲ့ဒါကိုလုပ်ရတာပါ။ဖုန်းခေါ်ကတော့အင်တာနက်သုံးကားကိုအတွဲပူပန်နေစရာမလိုအောင်ပါ။ဟိုတယ်ကနေရောက်တာနဲ့ဒီ smartphone ကိုသုံးလို့ရမယ်။ဟိုတယ်နဲ့ပတ်သက်တဲ့အချက်လက်တွေမျိုးနဲ့ပတ်သက်တဲ့အသိစရာတွေအားလုံးကိုသိနိုင်မယ်။ဘာတွေလုပ်လို့ရတယ်၊ဘာစားစရာဆိုင်တွေရှိတယ်၊ဘယ်မှာဈေးဝယ်နိုင်မယ်ဆိုတာအားလုံးသိနိုင်မှာပါ။
handy smartphone တွေကို Foxconn ဖုန်းကုမ္ပဏီကထုတ်လုပ်တာဖြစ်ပါတယ်။အခုလက်ရှိနောက်ဆုံးပေါ် smartphone တွေထဲနည်းနည်းပိုထူပြီးနည်းနည်းပိုလေးတယ်လို့နောက်ဆုံးပေါ် electronics industry အကြောင်းသုံးသပ်ရေးသားတဲ့ CNET ရဲ့စောင်းပါတစ်ခုရဲ့မှာရေးထားပါတယ်။ဖုန်းနဲ့ပတ်တဲ့ operating စနစ်ကတော့ Android စနစ်ကိုအခြေခံပြုပြင်ထားတဲ့ handy စနစ်ဖြစ်ပါတယ်။အဲ့ဒီတွေအတွက်အသုံးဝင်မဲ့ WhatsApp တို့ Google Map တို့လို app တွေကိုဖုန်းထဲမှာထည့်ထားပေးတဲ့အပြင်ဧည့်သည်တွေအနေနဲ့လည်းကိုယ့်အတွက်အသုံးဝင်နိုင်တဲ့ application တွေကိုထည့်နိုင်မှာဖြစ်ပါတယ်။ဧည့်သည်အခန်းပြန်အပ်တာနဲ့ဖုန်းထဲမှာရှိသမျှသူနဲ့ဆိုင်တဲ့အချက်အလက်အားလုံးကိုဟိုတယ်ကဖျက်ဖြစ်ပေးတယ်လို့ဆိုပါတယ်။အခုလိုဟိုတယ်တွေမှာ handy phone တွေကိုသုံးနိုင်ဖို့သက်ဆိုင်ရာနိုင်ငံတွေက mobile ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေနဲ့ Tink Labs ကချိတ်ဆက်ထားပါတယ်။အသုံးပြုမှုတွေပေးတဲ့အကြံတွေအပေါ်မှာအခြေခံပြီးထွင်ထားတဲ့ second generation handy phone တွေကအခုမေလထဲမှာထွက်မှာဖြစ်ပါတယ်။အဲ့ဒီဖုန်းတွေထဲမှာ feature အသစ်တွေလည်းထည့်ထားပါဗျ
When integrated with the hotel system, this device, when you take it out, it can act as a room key.
အရေးကြီးဆုံးတစ်ချက်ကတော့ဒီစမတ်ဖုန်းကကိုဟိုတယ်ခန်းတော်လိုနဲ့တုံးလို့ရမယ့်အချက်ပါ။ဟိုတယ်ရဲ့စနစ်နဲ့ဆက်ထားတဲ့အတွက်ဆက်ကိုယူလိုက်ပြီးဆိုတာနဲ့အခန်းတော်လိုတုံးလို့ရသွားပါပြီ။အခန်းထဲကလိုက်ကအဖွင့်ပိတ်အပူအေးမီးရောင်အနေအမှောင်အားလုံးအတွက်အဝေးထင်း remote control လိုနဲ့တုံးလို့ရပါတယ်။
Travel and Leisure Magazine ဆောင်းပါးတစ်ခုရဲ့မှာတော့ handy phone တွေကဖြည့်သွားတဲ့တွေအတွက်ဘလောက်အသုံးဝင်နိုင်တယ်လဲဆိုတာကိုအကျယ်တဝင်းရေးပြထားပါတယ်။ handy phone တွေမှာအင်္ဂလိပ်ဘာသာအပြင်တခြားဘာသာစကားတွေကိုရွေးချယ်နိုင်အောင်လုပ်ပေးထားတဲ့အတွက်နိုင်ငံစုံကဧည့်သည်တွေအတွက်အဆင်ပြေနိုင်တယ်လို့ဆိုထားပါတယ်။ Sofitel, Hyatt, W, Intercontinental, Mandarin Oriental, St. Regis, Ritz-Carlton တို့လိုဟိုတယ်ကြီးတွေကနေ boutique ဟိုတယ်လေးတွေ service apartment တွေမှာအထူးhandy phone တွေကိုတုံးနေကြပါတယ်။ဟိုတယ်တစ်ခုချင်းစီရဲ့လိုအပ်ချက်အပေါ်မှာမူတည်ပြီးတော့မှဒီ handy phone တွေထဲမှာပါတဲ့အချက်လက်တွေကလည်းတစ်ခုနဲ့တစ်ခုမတူပါဘူး။ American ကဟိုတယ်တွေမှာ handy phone တွေကိုတုံးဖို့စားလုပ်နေပြီလို့ပြောပေမဲ့ဘယ်တော့လဲဆိုတော့အတိအကျမသိရသေးပါဘူး။ handy phone တွေကဟိုတယ်ဧည့်သည်တွေကိုအကန့်အသတ်မရှိ internet သုံးခွင့်ဖုန်းခေါ်ခွင့်ပေးထားတာကြောင့်နိုင်ငံရခြားကိုဖုန်းကြကြီးခေါ်နေတဲ့ဧည့်သည်မျိုးတွေရှိတဲ့အခါဖုန်းကလည်းအများကြီးပေးခဲ့ရဘူးပေမဲ့တချို့ဧည့်သည်တွေကတော့handy phone တွေကိုခံမှန်းထားသလောက်မသုံးကြတာမို့ဖုန်းကပေးရမျှပါတယ်လို့ Pink Labs Community တောင်းသူ Terence Kwan က CNET website ကိုပြောထားပါတယ်။အာရှနဲ့ဥရောပမှာရှိကြတဲ့ဟိုတယ်ပေါင်း 1,000 ကျော်မှာတုံးနေပြီဖြစ်တဲ့ handy smartphone တွေကိုတုံးဖို့ပြီးတဲ့ဧည့်သည်ပေါင်းကလည်း 12 တန်းလောက်ရှိခဲ့ပြီလို့ kdirect.com ရဲ့ဆောင်းပါးရဲ့မှာရေးထားပါတယ်။ Pink Labs ကတော့အခု2019ခုနှစ်မကုန်ခင်ပါကမ္ဘာတစ်ဝန်းကဟိုတယ်ခန်းပေါင်း 1,000 မှာသူတို့ရဲ့ handy phone တွေကိုသုံးနေကြလိမ့်မယ်လို့ညွှန်ပြထားပါတယ်ရှင်။